မြန်မာနိုင်ငံလက်ရှိခြေအနေနဲ့ပတ်သက်လို့တွေးဆဆွေးနွေးဖို့အတွက်ဆိုပြီးထိုင်းဆိုရကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့ဒိုင်းသာလန်နိုင်ငံအဖွဲ့တွေကိုကန့်လန့်ထားပါတယ်။ဒီကန့်လန့်ချက်ပေါ်ဒိုင်းသာလန်နိုင်ငံအဖွဲ့တွေဘက်ကဘယ်လိုသဘောထားပါသလဲ။တွေးဆမှုအခြေအနေရောဘယ်လိုရှိပါသလဲ။ဒီအကြောင်းရန်ကုန်ကပြပို့ထားတဲ့သတင်းကိုကိုသိန်းထိုင်ဦးပြောပြပါမယ်ခင်ဗျာ
။လက်ရှိမြန်မာနိုင်ငံရေးခြေအနေနဲ့ပတ်သက်ပြီးထိုင်းနိုင်ငံဆိုရက NCA လက်မှတ်ရေးထိုးထားတဲ့ဒိုင်းသာလန်နိုင်ငံအဖွဲ့တွေကိုမေလစောပိုင်းကစတင်ကန့်လန့်ခဲ့တာပါ။ဒီလိုကလန်ခဲ့တာနဲ့အတူတချို့လက်နက်ကိုင်အဖွဲ့တွေနဲ့လည်းတွေ့ဆုံခဲ့တယ်လို့ပုံအမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL ရဲ့နာယကဗိုလ်မှူးကြီးခွန်ဥက္ကာက VOE ကိုပြောပါလေ
။မေလာတော့တစ်ခါတွေ့တယ်။မေလာတော့ပုံဖွဲ့ပဲတွေ့တယ်။သူကြီးတွေ့တယ်၊ ASEAN ကတွေ့တယ်၊ KNY တွေ့တယ်။အဲ့ဒီသုံးနေရာသွားတွေ့တာပဲကျွန်တော်လိုက်မေးတယ်။မင်းတို့ NCA တိုင်းနေမလား၊ချိုးဖောက်ပြီးတော့တိုင်မလားမေးတယ်တဲ့။ NCA တိုင်းနေတယ်၊နေနေလုံအောင်နေဆက်လုပ်တယ်ဆိုရင်တော့ခိုင်ကတို့လိုအပ်တော့ကိုင်းပါပါဗျာတိုက်ဖို့ဆုံးဖြတ်တယ်ဆိုရင်လည်းတိုက်တော့တို့ကတိုက်ကြတော့ဟိုအာမတူပေါ့ဒါပြောင်းပြောတာပေါ့ဒီတိုင်းဆက်လို့ပေါ့ဒီစားချက်ရေးဆက်ထိန်ပေါ့ဒါဒါဆိုရင်တို့နဲ့အဆင်ပြေတယ်ပေါ့
ဒီလအတွင်းမှာတော့ NCA ပြည့်ရက်ဆယ်ပွဲနဲ့တွေ့ဆုံမှုကန့်လန့်ခဲ့တဲ့အကြောင်းသတင်းတွေထွက်ပေါ်လာခဲ့ပါတယ်ဒီတွေ့ဆုံပွဲဟာထိုင်းဆိုရရဲ့တပွဲချင်းတွေ့ဆုံဆွေးနွေးမဲ့အလားအလာရှိနေပြီးဘယ်အချိန်ဘယ်နေရာမှာတွေ့ဆုံမယ်ဆိုတာကိုတော့ဆုံးဖြတ်ချက်ချနိုင်တဲ့အခြေအနေမရှိသေးပါဘူးထိုင်းဆိုရဘက်ကကလန်းနာကိုပြီးခဲ့တဲ့တပတ်ကျော်ကကြောင်းကြားခဲ့တာဖြစ်တဲ့အကြောင်းနဲ့ထိုင်းဆိုရနဲ့တွေ့ဆုံဆွေးနွေးမဲ့အလားအလာကိုရခိုင်ပြည်လူမျိုးရေးပါတီဒုက္ခရဒေါ်စောမြရာစာလင်းကအခုလိုပြောပါလေ
။ကျမကတော့အဲခေါ်တဲ့အကြောင်းရင်းကိုတော့ကျမမသိဘူး။ဒါပေမဲ့ကျမတို့ကအရင်ကပြောတာကတော့ဒီထိုင်းကအဆိုရကလူတို့တွေနဲ့တွေ့ဖို့အတွက်အဖွဲ့တိုင်းကိုဖိတ်ခေါ်တယ်ဆိုတာမျိုးကတော့ကျမတို့စာကိုရတယ်။ရတယ်ဆိုတော့ကျမတို့ကစဉ်းစားတယ်ထိုင်းဘက်ကောင်ကိုကျမတို့တော်လို့မရဘူးအခုလုံးလုံးစင်မှာကိုရတင်းတွေရှိတယ်အဲ့ဒါကြောင့်မလို့ကျမတို့ကတော့အကြောင်းပြန်တာကတော့ဘာအကြောင်းနဲ့တွေ့မှလဲတွေ့မယ်ဆိုလို့ရှိရင်ကျမတို့ကအွန်လိုင်းနဲ့တွေ့မယ်လို့ပဲကျမတို့ပါတီအနေအထားကတော့အဲ့လိုပဲစာပြန်ထားပါတယ်ဒါပေမဲ့ကျမသတင်းမှာတွေ့ရဆုံးဆိုလို့ရှိရင်ဗျာတချို့အဖွဲ့အစည်းတွေကတော့ဒီလိုတွေနဲ့တွေ့ဖို့ဆိုတာမျိုးကျမကြားရပါတယ
်ထိုင်းဆိုရဘက်ကကလန်ခဲ့တာကိုပြီးခဲ့တဲ့တပတ်ကျော်ကအကြောင်းကြားခဲ့တာဖြစ်ကြောင်းသူကပြောသွားပါတယ်အဓိကတွေ့ဆုံဆွေးနွေးတာကိုကလန်ခဲ့တာကတော့မြန်မာပြည်နိုင်ငံကြီးနဲ့ပတ်သက်ပြီးအဖြေရှာနိုင်ရေးဖြစ်နိုင်ခြေရှိတဲ့အကြောင်းဒေါ်စောမြရာဇာလင်းကသုံးသပ်ပြောဆိုပါတယ်
။ဟိုကျွန်မထင်တာကတော့ဒီထိုင်းအစိုးရအနေနဲ့လက်ရှိနိုင်ငံကြီးအခြေအနေပေါ်မှာတဖွဲ့ချင်းစီရဲ့စံတာသဘောထားကိုမင်းနိုင်တယ်။အဲဒီလိုချင်းဒီလိုတွေကဒီလက်ရှိနိုင်ငံကြီးအခြေနိုင်ငံကြီးရဲ့အခြေအနေတခုအပေါ်မှာအခုခုဘလို့အဖြေရှာနိုင်မလဲလို့စဉ်းစားတဲ့ပုံများဖြစ်နေမလားပေါ့။အဲ့လိုပုံမျိုးမျိုးကျွန်တော်စဉ်းစားပါတယ်။
တိုင်းနာလနဲ့ကိုင်ဖွဲ့ရည်အနေနဲ့နေရာဒေသဒီဒီမှာအခြေစိုက်နေလာကြောင်းထိုင်းဆိုးရနဲ့တွဲဆုံဆွေးနွေးရင်းနဲ့ပတ်သက်ပြီးဘယ်ဖွဲ့ကဘယ်နေရာမှာတွဲဆုံမယ်ဆိုတာနှစ်ဖက်ကြားညှိနှိုင်းမှုရှိနေပြီးအစောဆုံးဒီလကုံပိုင်းလောက်တွဲဆုံပွဲတွေစတင်ွယ်ရှိတဲ့အကြောင်းခံမှန်းတာတွေရှိနေပါတယ်ခင်ဗျာ
ဒီမျိုးစုနဲ့ကိုင်ဖွဲ့တွေကိုထိုင်းဆိုးရကတွဲဆုံဆွေးနွေးတဲ့အကြောင်းရန်ကုန်ကလာတဲ့တဲ့ရင်ကိုကိုသိန်းထိုင်ဦးပြောပြသွားတာပါ